မင်္ဂလာပါမက်ခေအောင်ပါဟု
တ်ကဲ့မင်္ဂလာပါမက
်ခေဒီထိုင်းပါလီမန်မှာပေါ့နော်ထိုင်းလွှတ်တော်ထဲမှာမြန်မာအရေးဆွေးနွေးပွဲကျင်းပတဲ့အချိန်မှာဒီအထူးသဖြင့်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စလည်းပါဝင်နေပေါ့လေဆိုတော့အဲ့ဒီအပိုင်းမှာအငင်းပွားပွဲရဖြစ်နေတာကဒီထိုင်းကအော်မြန်မာနိုင်ငံကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုကူညီတွေပေးတဲ့နေရာမှာသူတို့ကမြန်မာစစ်တပ်ကနေတဆင့်သွားမယ်ပေါ့နော်မြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့ထိုင်းနိုင်ငံသားဝင်ကြီးပြောသွားတဲ့ကိစ္စမှာတော်တော်လေးဝေဖန်ခံနေရတဲ့အချိန်ဖြစ်သွားတော့အခုဒီမြမရေးဆွေးနွေးပွဲမှာပေါ့နော်အခုဒီထိုင်းကနေပြီးတော့သွားမယ်လူသားချင်းစာနာမှုအကူအညီတွေကဘယ်လိုအခြေအနေဖြစ်လာနိုင်မလဲရှင်
သူတို့ပြောတာကတော့မတ်လဆိုလို့ရှိရင်ပေါ့နော်ဒီလပေါ့နော်မတ်လဆိုတော့ဒီလဖြစ်သွားပြီပေါ့ဆိုတော့လာမယ့်နှစ်ပတ်လောက်အတွင်းမှာကိုသူတို့ကပထမဆုံးအစမ်းအနေနဲ့လူ2000ကရင်မှာကရင်နယ်မှာကရင်ပြည်နယ်မှာရှိတဲ့လူ2000ကိုစပြီးတော့မှသူတို့ပေးမယ်လို့ပို့မယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့အခုအားလုံးဝေဖန်နေတဲ့အတိုင်းမှာပဲအဓိကပြဿနာကသူတို့လုံမဲ့ရန်နေရာပုံစံကပုံစံမကျနေဘူးပေါ့နော်ပုံစံမကျနေဘူးဆိုတာဘယ်လိုမျိုးလဲဆိုတော့တစ်ကထိုင်းဆိုရအနေနဲ့ကဒီအကြမ်းဖက်မြန်မာစစ်အုပ်စုကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရတပ်ဖွဲ့သဘောထားပြီးတော့မှဒီကိစ္စကိုနှစ်နိုင်ငံသဘောတူညီမှုကိုစစ်အုပ်စုနဲ့သွားလုပ်တဲ့ပုံစံလိုမျိုးသွားလုပ်တဲ့ဟာဖြစ်တယ်ပေါ့နော်အဲ့ဒီဟာကလည်းပြဿနာရှိတယ်ဘာကြောင့်လဲဆိုတော့ဒီမြန်မာစစ်အုပ်စုမှာကတရားဝင်မှုမရှိနေဘူးလေเนาะတိုင်းပြည်ရဲ့တရားဝင်အစိုးရမဟုတ်နေတဲ့ဒီလိုမျိုးအထူးသဖြင့်အကြမ်းဖက်မှုတွေကိုနိုင်ငံတကာအကြမ်းဖက်မှုတွေရာဇဝတ်မှုတွေကိုကျူးလွန်နေတဲ့သူတွေကိုတွားပြီးတော့မှဒီလိုမျိုးပူးပေါင်းဆောင်ရွက်မှုလုပ်တဲ့ကိစ္စကပထမဆုံးဒါကအရင်ဆုံးဟိုတရားဝင်မှုရရောဒီ morally ရရောမှားယွင်းတဲ့အချက်ပေါ့နောက်တစ်ခုကကျတော့လက်တွေ့မှားတဲ့အချက်ပေါ့လက်တွေ့မှားတဲ့အချက်ကဘာလဲဆိုတော့အခုဒီလူသားဆန္ဒအကူအညီဆိုတာကအရေးပေါ်လူသားဆန္ဒအကူအညီကိုပေးကြတယ်ဆိုတာကထိလွယ်ရှလွယ်အဖြစ်ဆုံးအနေရအများဆုံးပေါ့နော်အနေရကြာရောက်မှုအများဆုံးခံနေရတဲ့ပြည်သူစီကိုပို့ရတဲ့ကိစ္စဆိုတော့အနေရအများဆုံးကြာရောက်ခံနေရတဲ့ပြည်သူဆိုတာဘယ်သူလဲလို့မြန်မာနိုင်ငံမှာကြည့်လိုက်လို့ရှိရင်ဒီအကြမ်းဖက်စေအုပ်စုကနေပြီးတော့မှဒီရွာမီရှိုးလို့ပြေးရတာเนาะဒီလက်နဲ့ကြီးချက်လက်နဲ့ပြက်လို့ပြေးရတာပြီးလို့ရှိရင်လေရင်ဘွားနေလေရင်ကနေဘုံကျဲလို့ပြေးရတာဒီအကျန်းဖက်မှုကိုဖန်တီးတဲ့စေအုပ်စုနဲ့သွားလုပ်နေတယ်ဆိုတဲ့ဥစ္စာကသူ့ရဲ့မာရွင့်ချက်ပေါ့เนาะအဲ့ဒီမှာလိုအပ်ချက်လမ်းကြောင်းလွဲသွားပြီပေါ့ကျွန်တော်တို့ပြောတာလေပြီးတော့သူကဘယ်သူနဲ့လုပ်မှာလဲဆိုတော့ဒီဘက်ထိုင်းဘက်ကနေပြီးတော့มาဟိုတရားရှိတယ်လीเนาะဟို friendshipbridge ဆိုပြီးတော့မှထိုင်းနဲ့မြန်မာနဲ့ကြားကချစ်ချင်မှုတရားเนาะဒီတရားကနေဖြတ်ပြီးတော့မှထိုင်းဘက်ကနေပြီးတော့မှထိုင်းချက်ချီနီကနေပြီးတော့မှဟိုဘက်ချမ်းကမြန်မာချက်ချီနီကိုတရားပေါ်ကနေဖြတ်ပြီးတော့မှလူသားဆန္ဒအကူအညီကိုပေးမယ်ဆိုတဲ့အစီအစဉ်အခုကဆိုတော့ကျမတို့ကပြောတာကပြဿနာအရင်ကြီးတာကမြန်မာချက်ချီနီဆိုတာက1996ကတည်းကเนาะဗိုလ်ချုပ်တန်းရွှေခင့်มาတဲ့ကမြန်မာချက်ချီနီဆိုတာကဒီစစ်အုပ်စုရဲ့ဖိနှိပ်ရေးเนาะပြည်သူကိုဖိနှိပ်ရေးเนาะဒီစစ်အာဏာရှင်ရဲ့ပြည်သူကိုဖိနှိပ်ရေးလုံခြုံရေးရန်ရာအောက်ထဲကိုတွတ်သွင်းခံလိုက်ရတဲ့အုပ်စုအဖွဲ့ဖြစ်သွားပြီမြန်မာချက်ချင်းတွေကိုထိပ်ပိုင်းကနေအုပ်ချုပ်နေတာဒီเนาะဥဆောင်နေတာဒီတကယ်ဥဆောင်ရေး executive body ဒီစစ်တပ်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်တပ်ဩဇာကံနေစစ်တပ်ဘက်ကလာတဲ့သူတွေဖြစ်နေတယ်ဆိုတော့ကျွန်မတို့ဆွေးနွေးတာကဒီထိုင်းဆိုရအနေနဲ့ကအခုတော့သူတို့ခေါ်ရတော့ဒါဟိုpilot project ပေါ့ပထမဆုံးနမူနာစလုပ်တဲ့ဥစ္စာပေါ့ဒီ2000ကိုလာမဲ့နှစ်ပတ်လောက်မှာပေးမယ်ဆိုတဲ့ကိစ္စဆိုတော့အဲ့ဒါကစလိုက်ပြီးဆိုတော့ကျွန်တော်တို့ကအခုအဆိုပြုတာကပြန်ပြီးနောက်ဆုတ်ပေးပါเนาะပြန်နောက်ဆုတ်ပြီးတော့တကယ်တမ်းကထိုင်းဆိုရကတကယ်တမ်းပူးပေါင်းဆောင်ရွက်တင်တာက NUG အမျိုးသားညီညွတ်ရေးအစိုးရပြီးွားလို့ရှိရင် KNU ပြီးွားလို့ရှိရင် KNPP ပြီးရင် IEC ခရဏီမှာဆိုရင်တို့မှာဒီဂျာကာလာအုပ်ချုပ်ရေးเนาะဂျာကာလာအစိုးရလွတ်တော်ရှိနေပြီဆိုတော့တို့မှာလိုအပ်ချက်တွေကိုထိုင်းနိုင်ငံဘက်ကနေဝိုင်းပြီးတော့မှကူညီဖြည့်ပေးလို့ရတယ်လို့ကုံသွဲရေးကိုလည်းတို့နဲ့ပဲတရားဝင်ပူးပေါင်းဆောင်ရွက်ပြီးတော့မှကုံသွဲရေးကိုဆက်လုပ်တယ်ဆိုလို့ရှိရင်2ဦးပို့ပြီးတော့မှမှန်ကန်တဲ့လမ်းကြောင်းဖြစ်မယ်ဆိုတာမျိုးတော့အဆိုပြုခဲ့တာတော့ရှိတယ်ပေါ့နော
်ဒါဆိုလို့ရှိရင်အခုထိုင်းနိုင်ငံကဟိုသွားမဲ့ဒီလူသားချင်းစာနာမှုအကူအညီတွေကတကယ်တမ်းကျတော့သူကဒီနိုင်ငံပေါင်းစုံအလှူရှင်တွေကပေးတဲ့မြန်မာနိုင်ငံတွေကပေးတဲ့ဒ ဒီလူသားချင်းစာနာမှုအကူအညီတွေကိုသူကတာဝန်ယူပြီးတော့သူကနေတဆင့်သွားမယ်သဘောလား။ဥမာအာဆီယံဆိုလို့ရှိရင်လည်းဒါလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမြန်မာနိုင်ငံအတွက်သူတို့စီစဉ်နေတာတွေလည်းရှိတယ်။အခုချိန်ထိမဖြစ်နိုင်သေးဘူးဆိုတော့လေ။နောက်အခုဆိုအမေရိကန်ဆိုရင်လည်းဒါသူတို့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးပေါ့။အခုသူတို့လူသားချင်းစာနာမှုအကူအညီပေးရေးတွေကိုသူတို့မြန်မာနိုင်ငံအတွက်ဦးစားပေးလှူဆောင်လာတယ်ဆိုတဲ့အကြောင်းရင်းတွေဖြစ်လာတဲ့အနေအထားတွေပေါ့ဘယ်လိုသုံးသပ်လဲရှင်။
ဟုတ်ပါတယ်ဟိုးရင်ကလေးကလည်းကျမတို့အခုချိန်ထိလည်းထိုင်းနယ်စပ်မှာဒုက္ခသည်စခန်း6ခုရှိတယ်လीเนาะအာဒီဒုက္ခသည်စခန်းนี่မှာလည်းဟိုးရင်နှစ်ပေါင်း20 30တဲကလည်းအာထိုင်းနိုင်ငံအစိုးရကနေပြီးတော့မှဟိုစီမံဆောင်ရွက်ပေးတယ်ဆိုပေမဲ့လို့လမ်းဖွင့်ပေးတယ်အာဟိုလက်ခံပေးတယ်ဆိုပေမဲ့လို့တကယ့်အကူအညီအာဗန္ဒာရေးပိုင်းဆိုင်ရာအကူအညီကတခြားနိုင်ငံတွေကနေပဲလာတာပဲပေါ့နော်။အမအမေရိကလား EU လားကနေဒါလားဩစတြေးလျလားအစသဖြင့်ပေါ့နော်ဂျပန်လားဆိုတော့အခုလေဒီထိုင်းကနေပြီးတော့မှလုပ်မဲ့လူသားဆန္ဒအကူအညီဆိုတဲ့ဥစ္စာကဟိုထိုင်းနိုင်ငံရဲ့အာဟိုနိုင်ငံတော်ဘတ်ဂျက်ထဲကနေတော့သူတို့လည်းမလုပ်နိုင်ပါဘူးပေါ့နော်။ကျမတို့တိုက်ပြီးကမြန်မာနိုင်ငံပြည်သူတွေရဲ့လိုအပ်ချက်ကဟိုဘတ်ချမ်းအနေဆက်ဟိုဘတ်ချမ်းကိုယ်နိုင်ငံထဲမှာရောသူတို့နိုင်ငံထဲမှာရောက်နေတဲ့မြန်မာပြည်သူတွေရောလိုအပ်ချက်တွေအများကြီးရှိတယ်လေ။ဆိုတော့တေချာတာကသူတို့ကနိုင်ငံတကာကအာဗန္ဒာရေးအကူအညီနဲ့ပဲလောက်ရမှာပဲဒါကြောင့်မလို့လက်ထိုင်းနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကအမေရိကကိုသွားပြီးတော့မှခုနကဒီအာဘလင်ကန်နဲ့တွေ့ဆုံဆွေးနွေးပြီးတော့မှအာဒီကိစ္စကိုသဘောတူညီအောင်သူတို့အာတိုက်တွန်းတာတွေလုပ်ခဲ့တာတွေကဒါတွေကဟိုသူတို့ရဲ့လိုအပ်ချက်ရှိလို့ပေါ့နော်
အဓိကတော့ဒီထိုင်းဆိုရအနေနဲ့က NUG တို့ဒိုင်းနလက်နက်ကိုင်ဖွဲ့ရင်းနဲ့သူတို့ဘာကြောင့်သူတို့မှအဲ့လိုချိတ်ဆက်လှုပ်ဆောင်မှုမှာဘာကြောင့်သူတို့အသာစီးဖြစ်နေရလဲဘာကြောင့်သူတို့မလုံနိုင်ဘူးလို့မြင်လဲရှင်
ကျမမြင်တာကတော့အစိုးရရေဆိုပြီးတော့မှဖြစ်လာတယ်ဆိုရင်သူတို့ကခုနကဒီဘယ်လိုခေါ်လဲအချုပ်အခြာအာဏာနဲ့အုပ်ချုပ်ရေးရန်တရားကိုကြည့်ပြီးတော့မှသူတို့ကထုံတန်းစင်လာပုံစံကွက်ထဲရအတိုင်းတွက်တယ်ပေါ့နော်ပြောချင်တာကနေပြီးတော့မှဘယ်သူထိုင်နေလဲเนาะဗီဇာကိုဘယ်သူကတုံးထူပေးလဲเนาะပြီးတော့ဝင်ကြီးဌာနဆိုတဲ့ဒီအဆောက်အအုံနေပေါ့နော်တကယ်ကိုပြင်ပအဆောက်အအုံအရ structure အရဝင်ကြီးဌာနတွေမှာဟလာဘယ်သူတွေကDN တရားတွေကိုချုပ်ကင်ထားလဲဒါမျိုးတွေကိုသူတို့ကြည့်တာဟုတ်ကြည့်တဲ့အခါကျတော့ကျမတို့ခေါ်တယ်တော့ state sovereignty state centric ပေါ့နော်ဒီ state sovereignty အရအချုပ်အခြာအာဏာကိုဘယ်လိုဘယ်သူကကင်ထားလဲဆိုတော့သူတို့ကတိုင်းပြည်တစ်ပြည်ရဲ့မြို့တော်မှာဘယ်သူเนาะတိုင်းပြည်တစ်ပြည်ရဲ့မြို့တော်မှာဘယ်သူကဒါကိုဒီမြို့တော်ရဲ့အုပ်ချုပ်ရေးရန်တရားတွေကိုဘယ်သူကအုပ်စီးထားလဲဆိုတဲ့ဒါမျိုးကိုကြည့်တယ်လीဆိုတော့သူတို့ဘက်ကအခုလောလောဆယ်သူတို့ဘက်ကအဖြေထုတ်ရမှာပေါ့နော်ကျမတို့ကထိုင်းလွတ်တော်ကိုအဆိုပြုတာကထိုင်းအစိုးရနဲ့တေချာဆွေးနွေးပြီးတော့မှညှိနှိုင်းပေးပါเนาะထိုင်းနိုင်ငံရဲ့เนาะစီးပွားရေးကုန်သွယ်ရေးဟာမြန်မာနိုင်ငံပြည်သူတွေနေဆက်မှာရှိတဲ့တိုင်းရင်းသားဒေသအသီးသီးပြည်သူတွေအားလုံးအတွက်လည်းအရေးကြီးပါတယ်ဒါကြောင့်မလို့နေဆက်တွေမှာเนาะနေဆက်ကုန်သွယ်ရေးတွေအကုန်လုံးဟာအဲ့လားကရင်နီးအုပ်ချုပ်ရေးရန်ရာတွေနဲ့เนาะဒီကုန်သွယ်ရေး policy တွေနဲ့ပူးပေါင်းဆောင်ရွက်လို့ရပါပြီပေါ့အဲ့ဒါကြောင့်မလို့ဟိုနေပြည်တော်မှာရှိနေတဲ့ဆေးအုပ်စုစီကိုသွားတဲ့ဟာကိုမလုပ်တော့ဘဲနဲ့ဖြတ်လိုက်ဖို့ပဲကျမတို့ကအဆိုပြုတယ်ပေါ့နော်
ဒီထိုင်းလွတ်တော်မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲကိုဦးစီးကျင်းပတာကဒီလွတ်တော်မှာရှိတဲ့အမျိုးသားလုံခြုံရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌပေါ့နော်ဆိုတော့ဒီလွတ်တော်အမတ်ကသူကအဲ့တော့ဦးစီးကျင်းပတာဆိုတော့မြမနိုင်ငံနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအမျိုးသားလုံခြုံရေးမှာပေါ့နော်ထိုင်းဘက်ကအဓိကသူတို့ဘာတွေဟိုစိုးရိမ်တာတွေပေါ့သူတို့အဓိကထားတဲ့အချက်တွေဘာတွေတွေ့ရလဲရှင်
သူတို့တေချာတာတော့လေဟိုနေဆက်လုံခြုံရေးပေါ့နော်နေဆက်လုံခြုံရေးလို့ပြောတဲ့ခါမှာကျမတို့သူတို့ဘက်ကနေမြင်ကြည့်လို့ရတာကဒီစစ်ပွဲတွေဖြစ်နေတဲ့ကိစ္စเนาะနောက်စစ်ပွဲဖြစ်တဲ့ခါမှာလည်းချင်းချင်းပြောရင်မှာစစ်အုပ်စုကဟိုမှာလေချောင်းကိုအားကိုးတဲ့ခါမှာလေချောင်းနဲ့လာတဲ့ခါမှာနေဆက်ကပ်နေတဲ့နိုင်ငံတွေမှာသူတို့ရဲ့အမျိုးသားလုံခြုံရေးနဲ့အချုပ်အခြာအာဏာကိုလည်းထိခိုက်တယ်လीမြန်မာနိုင်ငံဘက်မှာဒီစစ်အုပ်စုအကြမ်းဖက်ခံရမှုကိုပြန်ပြီးတော့မှ defend လုပ်ရတဲ့เนาะပြန်ပြီးတော့ကာကွယ်ရတဲ့เนาะဒီတော်လှန်ရေးအင်အားစုတွေဘက်ကနေလက်တုံ့ပြန်ရတယ်တိုးတော်လည်းပဲပြောချင်တာအနှစ်သာရအရမှာတော့မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်တယ်စစ်ပွဲဖြစ်တယ်ဆိုတော့အဲ့ဒီစစ်ပွဲဒီအဲ့ဒီစစ်ပွဲရဲ့နောက်ဆက်တွဲအကျိုးနောက်ဆက်တွဲတက်ရောက်မှုတွေပေါ့နော်အဲ့တက်ရောက်မှုတွေကစစ်ရေးအရတက်ရောက်တာတွေရှိနိုင်တယ်ထိုင်းနိုင်ငံကောထိုင်းစစ်တပ်ကရောမြန်မာစစ်တပ်ရဲ့လူမဆန်မှုတွေယဉ်ကျေးမှုမရှိမှုတွေကိုသူတို့လည်းကောင်းကောင်းသိတယ်အဲ့တော့သူတို့ဘက်က သူတို့နိုင်ငံရဲ့လုံခြုံရေးအရာကြည့်ရမယ့်ဟာတွေအများကြီးရှိတယ်နော်လူတွေဝင်လာလို့ပါလာမယ့်နော်နောက်ဆက်တွဲအာစီးပွားရေးလူမှုရေးပြဿနာတွေပြီးရင်စစ်တပ်ရဲ့အာဟိုအကြမ်းဖက်မှုတွေစစ်ရေးအရာအကြမ်းဖက်မှုတွေကြောင့်မလို့သူတို့နိုင်ငံရဲ့အချုပ်အခြာအာဏာနယ်မြေနဲ့လုံခြုံရေးကိုထိခိုက်လာနိုင်နေဒါတွေလည်းသူတို့ဘက်ကအများကြီးစဉ်းစားရတဲ့ဟာမျိုးရှိတယ်ဆိုတော့ကျွန်မမြင်တာတော့သူတို့ဘက်ကခြုံပြီးတော့မှခုနကစစ်ပိုင်းဆိုင်စစ်ဖက်ဆိုင်ရာအရာအချုပ်အခြာအာဏာလုံခြုံရေးလူသားဆိုင်ရာလုံခြုံရေးသူတို့နိုင်ငံရဲ့လူမှု fabric နော် social fabric နဲ့လူမှုအတိုင်းအဝိုင်းပေါ်မှာထိခိုက်လာနိုင်တဲ့အနေအထားမျိုးတွေဒါမျိုးတွေကိုသူတို့စီမံခန့်ခွဲဖို့အတွက်တည်တည်ချာချာကိုသူတို့လေးလေးနက်နက်ကိုသူတို့တွေးပြီးတော့မှစီစဉ်မှုတွေလုပ်ဖို့သွားလုပ်နေပြီဆိုတာတော့ကျမတို့မြင်ရတယ်
အဲ့တော့တစ်ဖက်မှာလည်းဟိုစစ်ကောင်စီကတော်တော်လေးပြင်းပြင်းထန်ထန်ကန့်ကွက်ပြီးတော့ဒီလိုမြမကြီးကိုလောက်ရမလားဆိုပြီးတော့စစ်ကောင်စီကကန့်ကွက်တယ်ဖိအားပေးတာလည်းရှိတယ်ဒါပေမဲ့ထိုင်းလွတ်တော်ကလည်းဒီလိုအရင်ထဲကပေါ့နော်ထိုင်းနဲ့မြန်မာအင်ဒီဂျင်းဆက်ဆံရေးမှာဆော့ဆော့လို့သူတို့အရန်ကိုဂရုတစိုက်ထားတဲ့ကအထူးသဖြင့်ထိုင်းစစ်တပ်အနေနဲ့လည်းမြန်မာစစ်တပ်နဲ့ဟိုအနီးကပ်ဆက်ဆံရေးတွေရှိနေတဲ့ဂျားတွေကနေပြီးတော့ဒီလိုမြန်မာအရေးကိုပေါ့လေသူတို့တည်တည်ချာချာလေးလေးနက်နက်ကိုဆွေးနွေးဖို့လုပ်ခဲ့ရတဲ့လုပ်ရတဲ့အကြောင်းရင်းကိုဘယ်လိုမြင်လဲရှင်
ဒီမိုကရေစီနိုင်ငံရဲ့ခုနကအချုပ်အခြာအာဏာ power balance မှာဥပဒေပြုရေး policy make လုပ်တဲ့ဥပဒေတိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးအတွက်ကိုဥပဒေပြုကြရတယ်ဥပဒေပြုရေးလုပ်ဖို့အတွက်တာဝန်ရှိတဲ့လွှတ်တော်ကအမျိုးသားလုံခြုံရေးအတွက်เนาะတာဝန်ယူရတဲ့ကော်မတီကဒီကိစ္စကို깟တွယ်ပြီးဆိုလို့ရှိရင်စစ်တပ်ဆိုတာကဥပဒေပြုပြီးတော့မှချပေးလိုက်တဲ့ဥစ္စာကိုအကောင့်ထဲပေါ်ပြီးတော့မှတိုင်းပြည်ကိုကာကွယ်ရတာလေအဲ့ဒါကဒီမိုကရေစီနိုင်ငံတွေရဲ့ဒီမိုကရေစီရဲ့အနှစ်သာရပဲထိုင်းနိုင်ငံရဲ့ဒီမိုကရေစီဟာကျမတို့အာဏာသိမ်းတာဒီခဏခဏသမိုင်းမှာဖြစ်ခဲ့တယ်ဆိုတာရှိတော်လေးပဲဒီမိုကရေစီအုတ်မြစ်ကခိုင်ထားပြီးသားတို့ကအဲ့အတွက်ကြောင့်မလို့အခုလိုမျိုးလွှတ်တော်ရဲ့အမျိုးသားကာကွယ်ရေးအမျိုးသားလုံခြုံရေးကော်မတီကနေဩဂုတ်ကိုယ်တိုင်ဥဆောင်ပြီးလုပ်တယ်ဆိုတော့ဒါဟာထိုင်းစစ်တပ်အနေနဲ့လည်းလွှတ်တော်ကခေါ်ပြီးဆိုရင်သူတို့ကလာပြီးရှင်းပြရတာပဲကျမတို့နိုင်ငံလိုမဟုတ်ဘူးလေနော်အဲ့တော့လွှတ်တော်ကခေါ်ပြီးဆိုရင်စစ်တပ်ဒီလည်းလာဟိုသူတို့ရဲ့ဗိုလ်ချုပ်တွေလည်းလာပြီးတော့မှဦးစီးစေဦးစီးချုပ်တွေလည်းလာပြီးတော့မှရှင်းပြပေးရတာပဲဆိုတော့ဒါဟာကျမတို့ဒီမိုကရေစီရဲ့အခြေခံအုတ်မြစ်တွေနဲ့အနှစ်သာရတွေထိုင်းမှာရှိနေတဲ့ဥစ္စာဒါကျမတို့အင်မတန်မှဟိုဘယ်လိုခေါ်မလဲမြန်မာနိုင်ငံရှေ့သွားတဲ့အခါမှာလေဒီလိုမျိုးအခြေခံအုတ်မြစ်မျိုးတွေကိုခိုင်အောင်လုပ်ဖို့ဆိုတော့ကျမတို့အတွက်ဟိုနမူနာယူစရာတွေလည်းအများကြီးရှိတယ်ပေါ့နော်ဆိုတော့သူတို့ရဲ့အလေးထားမှုဟာကျမတို့နိုင်ငံဒီ Federal Democracy ပြဖို့အတွက်တိုက်ပွဲဝင်နေတာအတွက်ကိုနိုင်ငံရေးအရာရောเนาะကျမတို့အတွက်အများကြီးအားထားစရာဖြစ်နေလို့ပဲကျမတို့ဒီကျမတို့ပါတယ်